တာမွေမျိုးနဲ့မှာတရားဆွဲတဲ့ကိစ္စအရှင်ဖျားတပါးရဲကနေပြီးတော့တရားဆွဲဆိုတာပါလားဖေ။ဟု
တ်တယ်ဘုန်းကြီးတပါးရဲကနေပြီးတော့ဒါသာကနာကဟိုတတိယဖွဲ့ခွဲပေါ့နော်တတိယဖွဲ့ခွဲမှာတာဝန်ရှိတဲ့ငါးပါးနဲ့နောက်နိုင်ငံတော်ကမှာနာကဥက္ကဋ္ဌနောက်တစ်ခါရန်ကုန်တိုင်းသံဃာနာကဥက္ကဋ္ဌဒုဥက္ကဋ္ဌနောက်တစ်ခါအတွေ့မူတာမွေမျိုးနဲ့သံဃာနာကဥက္ကဋ္ဌအဲ့ဒီပုဂ္ဂိုလ်အပန်း20ကိုဘုန်းကြီးကတရားဆွဲတာပရမကျင့်တရားဆွဲတာကဘုန်းကြီးကိုမတရားဖန်ဆီးချုပ်နှောင်မှုနဲ့မတရားတာစီကန့်ကွက်မှုအတွေ့ဗန်းမျိုးနဲ့မရှိတဲ့ရန်ကုန်တိုင်းသံဃာနာကရုံးမှာချုပ်ထားတဲ့အတွေ့အကြုံဘုန်းကြီးကအဲ့ဒီဗန်းမျိုးနဲ့မှတရားဆွဲဆိုတာအဲ့ဒီမှာတရားဆွဲဆိုတာကိုသူတို့ကဘုရားဆွဲဆိုတဲ့ကိစ္စကပေါ့နော်ဗန်းမျိုးနဲ့တရားယုံနဲ့ပတ်သက်တဲ့ဆက်မှုရှိနေလို့ပေါ့ဆွဲဆိုမှုနဲ့ဆက်ဆက်မှုရှိနေတဲ့အတွက်ကြောင့်စီမံခန့်ခွဲမှုရအဲ့ဒါကိုထုတ်ထမှာပေါ့ဆိုပြီးတော့ညင်းပယ်တယ်အဲ့ဒါကြောင့်မို့စီမံခန့်ခွဲမှုရဟိုညင်းပယ်တဲ့အတွက်ကြောင့်တာဝန်တရားယုံနဲ့လည်းဆက်ဆက်နေတဲ့အတွက်ကြောင့်တခါတာဝန်တရားယုံမှာဘုန်းကြီးတို့ကဒီလိုမတရားဖန်ဆင်းမတရားချုံနှောင်မှုမတရားကြစီကံွယ်မှုနဲ့အဲ့ဥပဒေပုံမှန်နှစ်ခုနဲ့ဘုန်းကြီးကပြန်ပြီးတော့ဒီကတာမူတရားယုံမှာတရားပြန်ဆွဲတယ်ဆွဲတဲ့အခါကျတော့တာမူတရားယုံကဒီဆွဲတဲ့အမှုနဲ့ဟိုပုံမှန်ပေါ်ရင်160နဲ့163စတဲ့အဲ့ဒီပုံမှန်တွေနဲ့တရားဆွဲသူကလာဆက်စင်းနေစေဖြစ်တဲ့အတွက်ကြောင့်နဲ့အဲ့ဒါကြောင့်မလို့အခုဥဒေလျှောက်ထားတဲ့တရားဆွဲသူမှုဟိုလက်မမှောက်ဘူးဆိုပြီးတော့အဲ့လိုပဲပြောတယ်
โอเคအခုလို့ပေါ့လေဒီမျိုးနဲ့တရားယုံနှစ်ခုကနေပြီးတော့ဒီပယ်ချပြီးဖြစ်တဲ့အတွက်ကြောင့်အရှင်ဖျားဗာဆက်လို့ဖို့များအစီအစဉ်ရှိပါလေဖျား
အေးပေါ့မျိုးနဲ့အစင်မြင့်နဲ့တရားယုံတွေကိုဘုန်းကြီးတို့ကရှာရမှာပေါ့နော်ဒါကြီ
းနောက်တစ်ဆင့်တက်ပြီးတော့ရှောက်မှာပေါ့နော
်ဟုတ်တာပေါ့မျိုးနဲ့ကလက်မခံဘူးဆိုရင်မျိုးနဲ့အစင်မြင့်နဲ့တရားယုံတွေကိုဘုန်းကြီးတို့တွားရမှာလေဒါအဲ့ဒါပဲရှိတော့တာပေါ့
အကယ်၍များပေါ့လေဒီအဲ့ဒီအထက်အဆင့်တွေမှာလည်းအစင်မပြေဘူးဆိုခဲ့ရောဗာဆက်လို့ပါမလဲဖျား
ဘုန်းကြီးတို့ကတော့ဒီမြန်မာနိုင်ငံတွင်းမှာဖြစ်တဲ့အခုဖြစ်နေတဲ့ပြဿနာဆိုတော့ပြောရမယ်ဆိုရင်မြန်မာနိုင်ငံတွင်းမှာပဲဟိုတက်နိုင်သလောက်တရားဥပဒေပေါင်းတွင်းရပဲဘုန်းကြီးတို့ရှင်းရမှာပေါ့နော်တကယ်လို့မြန်မာနိုင်ငံအတွင်းမှာမရှင်းလို့မရတော့ဘူးရှင်းနိုင်တဲ့အနေအထားခွင့်ရမပေးဘူးဆိုရင်တော့ international fee ရှင်းရမှာပဲဘုန်းကြီးကတော့အဲ့လိုဘုန်းကြီးဆုံးဖြတ်ထားပါတယ
်နောက်တစ်ခုကတော့အရှင်ပြပြီးခဲ့တဲ့အပတ်တုန်းကဒီမြန်မာနိုင်ငံဆိုင်ရာဘော့ဒီလူအခွင့်ရေးအထူးကိုယ်စားလှယ်လာရောက်တဲ့အချိန်တော့အရှင်ဖျားကိုခေါ်ပြီးတော့တွေ့ဆုံဆွေးနွေးခဲ့တယ်ဆိုလည်းသိရပါတယ်ဗျာအဲ့ဒီမှာရောအရှင်ဖျားဒီကိစ္စနဲ့ပတ်သက်ပြီးတော့မိန့်ကြားခဲ့တာများရှိပါလားဗျာ
တင်ပြလိုက်ပါတယ်ဘုန်းကြီးရဲ့ဖြစ်စဉ်အားလုံးဘုန်းကြီးအကုန်လုံးတင်ပြလိုက်တယ်မြန်မာနိုင်ငံမှာဒီတရားဥပဒေနဲ့ပတ်သက်လို့တန်ဃာတော်တွေဘက်မှာအများကြီးဆုံးရှုံးနေတာတွေနဲ့ပတ်သက်လို့လည်းဘုန်းကြီးတင်ပြလိုက်ပါတယ်အဲ့တော့ဘုန်းကြီးကိုဖမ်းလို့ပဲဟိုတရားရုံးအမိန့်မပါဘဲနဲ့ဖမ်းဆီးတာတို့ချုံနှောင်တာတို့ဆိုတာကအဲ့ဒါအရင်ဆရာတော်တွေလည်းပဲတန်ဃာတော်တွေပဲဒီလိုခံရတာဆိုတဲ့အခါကျတော့အဲ့ဒါတွေဟာအခုချိန်မှာလူတွေမှတောင်မှပွင့်လင်းတဲ့ဒီမိုကရေစီဖြစ်လာတဲ့အတွက်ကြောင့်ပွင့်လင်းတဲ့အချိန်ခါမျိုးမှာလူတွေဘက်ကတောင်မှတရားဥပဒေဘက်ကနေပြီးတော့ကာကွယ်မှုဆောင်ရှားမှုအဲရှင်းနေရှင်းနေရှင်းရတဲ့နဲ့ကာကွယ်မှုတွေရသေးရင်ဘုန်းကြီးတွေကအဲ့လိုအခွင့်အရေးတွေမရဘူးဆိုရင်ဒါဘုန်းကြီးတွေအခွင့်အရေးဘုန်းကြီးတွေလည်းပဲဒီအဲ့တော့ဒီအခြေခံဥပဒေကမြန်မာနိုင်ငံသားတိုင်းကိုကာကွယ်ဆောင်ရှားအောင်အခြေခံဥပဒေဖြစ်ရမှာပေါ့ဒါကြောင့်တရားဥပဒေစိုးမိုးဖို့အတွက်ကိုခွန်ကြီးကအထူးလိုလားပါတယ်လို့ဟိုလူကြတော့တမျိုးခွန်ကြီးကတော့တပုံဒီလိုလုပ်ဖို့မသိတော့ပါဘူးလို့မြန်မာနိုင်ငံမှာအဲ့လိုဟာမျိုးတွေဖြစ်နေတယ်ဆိုတော့ခွန်ကြီးထောက်ပြလိုက်ပါတယ်
အဲ့တော့လူခွန်ရေးကိုယ်စားလှယ်ကနေပြီးတော့ဘာများမှတ်ချက်ပေးပါလဲဗျာ
သူမှတ်ချက်ကတော့တခါကြီးတို့သတင်းစာရှင်းလင်းပွဲမှာကြားတဲ့အတိုင်းပဲလေတရားရုံးတွေရဲ့အမင်းအစားမပါပဲနဲ့မတရားဖန်ဆီးဆောင်နာတို့ဘာတို့ကရှိနေသေးတယ်ဆိုတာသူကိုယ်တိုင်နဲ့လက်ခံပြီးတော့သူရှင်းလင်းသွားတာပဲအဲ့တော့ဒါကအော်ဖိဘာမှာလည်းရှိတယ်လူဘက်တွေမှာလည်းအများကြီးရှိတာပဲပေါ့နော်အဲ့ဒါတွေကိုသူထားပြသွားတယ်နောက်တစ်ခါသူ့အနေနဲ့ကတော့ဒီလာမဲ့ဒီအော်တိုဘားလာမှာကျင်းပမဲ့အထွေထွေညီလာခံကြီးမှာဒီမြန်မာနိုင်ငံရဲ့လူခွေချိုးဖောက်မှုတွေအတရားဥပဒေစိုးမိုးမှုအားနည်းတာတွေဒါတွေကိုသူထားပြမယ်တင်ပြမယ်ဆိုတာတော့သူပြောသွားတာပေါ့နော
်ရှင်းပြတော့ကျေးဇူးကြီးပါတယ်ဗျာဦးတင်ပါတယ်ဗျာ
ကောင်းပါပြီကောင်းပါတယ်ခင်ဗျာ